ရိုဟင်ဂျာပြဿနာဖြစ်ရှင်းရေးကိုနိုင်ငံတကာအသံအဝိုင်းအနေနဲ့ပို့ပြီးတော့ထောက်ပံ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်တို့ကတိုက်တွန်းလိုက်ကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ဒဏ္ဍာရနိုင်ငံခေါင်းဆောင်များဆွေးနွေးပွဲမှာရိုဟင်ဂျာပြဿနာကိုဗြိတိန်နဲ့ကနေဒါကဥဆောင်ပြီးတော့အလွတ်တဘောဆွေးနွေးခဲ့ကြတာမှာဩစတြေးလျနယူးဇီလန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေကိုဒဏ္ဍာရနိုင်ငံတွေကညီညီညွတ်ညွတ်တုံ့ပြန်ဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်ရိုဟင်ဂျာတွေရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနက်ထားတယ်ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကပြသဖို့လိုအပ်ကြောင်းနဲ့ရက်ဆက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့တယ်ဆိုတဲ့အပေါ်သီးခြားလွတ်လပ်ပြီးတော့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အရေးကြီးတယ်လို့လည်းပူးတွဲထုတ်ပြန်တဲ့အကြေညာချက်ထဲမှာဝန်ကြီးဂျွန်ဆန်ကပြောကြားထားပါတယ်ကနေဒါနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာကိုဒဏ္ဍာရနိုင်ငံတွေကမိတ်ဆွေတွေနဲ့အတူနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတော့အသိပေးလိုကြောင်းပြောကြားပါရယ်အကြမ်းဖက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတူစ조사ဖို့လိုကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်ခံတဲ့ငင်းချမ်းရေးနဲ့ပြန်လည်တက်မြက်ရေးအတွက်မတူကွဲပြားမှုတွေကိုလက်ခံနိုင်အောင်အားလုံးပါဝင်နိုင်အောင်တရားမျှတမှုနဲ့သာဓုညီမျှတွေကိုမြင့်တင်ရေးအတွက်တက်တက်ကြွကြပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးဖရီလန်ကတိုက်တွန်းပါတယ်လန်ဒန်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လက်ခံအောင်လို့နိုင်ငံတကာအနေနဲ့ပို့ပြီးတော့ဖိအားပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်